ပြည်ရသဘောတူညီချက်အရလက်ဗရွန်တောင်ပိုင်းကိုတူတက်တွေပို့ပြီးစေလွတ်နေတယ်လို့လက်ဗရွန်စစ်တပ်ကဗိုလ်ထုနေ့ကပြောလိုက်သလိုဂါဇာမှာလည်းအစ္စရေးဟောက်မတ်စ်အပြည့်ရရေးအတွက်လာမယ့်ရက်တွေမှာနောက်တွန်းအားတရပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူမှုမီဒီယာမှာပြောလိုက်ပါတယ်။လက်ဗရွန်အစ္စရေးစစ်ဟာ14လကြာပြီးနောက်အမေရိကန်ဂျာဝင်ရဲ့သဘောတူညီချက်ကိုစအကောင့်ထဲပို့တာပါ။ဘေရုတ်ကတောင်ဘက်ကိုအသွားလမ်းတွေမှာတော့ထောင်ချီနေတဲ့အိုးအိမ်စုခွာထွက်ပြေးကြတဲ့လူတွေသူတို့မျိုးနဲ့ရွာတွေကိုပြန်မှုကားတွေနဲ့ပြစ်ကျက်နေပါတယ်။ဒါပေမဲ့အစ္စရေးတပ်တွေချထားတဲ့နေရာတွေကိုတော့မပြောင်းချဖို့အစ္စရေးကတတိပေးထားပါတယ်။ဒါနေသစ်ဖြစ်ပါတယ်လို့လက်ဗရွန်အိဆောက်အစိုးရဝန်ကြီးချုပ်နာဂျစ်မီကာတီကရုံးမြင့်တန်းကြားမိန့်ခွန်းမှာပြောပါတယ်။ခေတ်သစ်တမိုင်းမှာလက်ဗရွန်ပြည်သူတွေဒုက္ခအရောက်ဆုံးအချိန်တွေတဲကတစ်ချိန်ရဲ့ဆံမျက်နှာကိုလှမ်းလိုက်တာဖြစ်ပါတယ်လို့သူကဆိုပါတယ်။အစ္စရေးအနေနဲ့သဘောတူညီချက်ကိုလေးစားဖို့ဝန်ကြီးချုပ်ကတောင်းဆိုလိုက်ပေမဲ့ဟက်စ်ဘိုလာအဖွဲ့ကတော့မိန့်ခွန်းမှာထည့်မပြောသွားခဲ့ပါဘူး။